မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာပြဿနာဖြစ်အောင်လက်နက်ထောက်ပံ့နေတဲ့စစ်မြေကိုရှာဖွေပေါ်ထုတ်ပြီးတော့နေရာအနှံ့အကြမ်းဖက်မှုတွေရပ်တန့်အောင်လုပ်ဖို့အတွက်ကုလသမဂ္ဂဌာနကြီး၃ရဲ့အကြီးအကဲတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာအကြီးအကဲတွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကိုကျေတဲ့ပြည်နယ်မှာတွားရောက်တွေ့ဆုံစဉ်အခုလိုတိုက်တွန်းလိုက်တာပါ။တရီလင်္ကာနိုင်ငံမှာလူပေါင်းများစွာသေဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်မှုပြဿနာအလားအလာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ကြေညာချက်တွေမှာလူတွေသေဆုံးရတာကိုသာပြောပြီးဒီလိုသေဆုံးစီတဲ့ကြီးစံတွေလက်နက်တွေဘယ်ကလာတယ်ဘယ်သူကပေးတယ်ဆိုတော့ဘယ်သူမှမပြောကြောင်းနဲ့ဒါကိုဖော်ထုတ်နိုင်မှာအကြမ်းဖက်ဝါဒပပျောက်မယ်လို့လည်းဝန်ကြီးကပြောပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi IOM အပြည်ပြည်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗီတိုရီနိုနဲ့အရေးပေါ်ကိစ္စရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကုတ်တိုဟာရွန်ဂျာရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကို၃ရက်ကြာခီးသွားရောက်နေတာဖြစ်ပါတယ်။